မြန်မာသမ္မတဦးသိန်းစိန်နဲ့မြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်အောင်ဆန်းစုကြည်တို့ဟာလာမယ့်ဧပြီလထဲမှာတရုတ်နိုင်ငံနဲ့ဂျပန်နိုင်ငံတွေကိုခရီးသွားကြဖို့ရှိနေကြပါတယ်။အခုလိုမျိုးမြန်မာနိုင်ငံထဲမှာလူမျိုးရေးဘာသာရေးအကြမ်းဖက်မှုတွေဖြစ်ပွားနေတဲ့အချိန်နိုင်ငံအတွက်အရေးပါဆုံးပုဂ္ဂိုလ်နှစ်ဦးစလုံးခရီးထွက်မှာကိုစိုးရိမ်မှုတွေလည်းရှိနေပါတယ်။ဒီလိုစိုးရိမ်မှုတွေရှိနေပေမဲ့လည်းနိုင်ငံရဲ့အခြေအနေကိုတည်ငြိမ်အောင်ထိန်းထားနိုင်တယ်လို့သူတို့အနေနဲ့ယုံကြည်ပုံရတယ်လို့လည်းသုံးသပ်သူတွေကရှိနေပါတယ်။ရန်ကုန်အခြေစိုက် VOA သတင်းတော်ကိုအောင်ရဲမောင်မောင်ကပြောပြပေးပါဦးရှင်။
ဟုတ်ပါတယ်သမရဦးသိန်းစင်ဟာတရုတ်နိုင်ငံမှာဧပြီလ6ရက်နေ့ကနေ10ရက်နေ့ထိ3ရက်ကြာကျင်းပမယ်အာရှနှစ်ပတ်လည်ညီလာခံတက်ရောက်ဖို့ရှိနေတယ်လို့နိုင်ငံတော်သမရရုံးနဲ့နှီးဆက်တဲ့တာဝန်ကပြောဆိုလာတာပါတချိန်တည်းမှာပဲအမျိုးသားဒီမိုကရေစီဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ဟာလည်းဧပြီလ12ရက်နေ့မှာဂျပန်နိုင်ငံကိုတွားရောက်လည်ပတ်မယ်လို့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ဘိုလိုမှုဆောင်ဖွဲ့ဝင်ဦးညာဝင်းကပြောပါတယ်အခုလိုနိုင်ငံအတွက်အရေးပါတဲ့ခေါင်းဆောင်နှုတ်ဦးလုံးကတိုင်းပြည်မှာအကြမ်းဖက်လုပ်ရည်တွေဖြစ်ပေါ်နေခြင်းပြည်ရင်းကနေပြည်ပကိုခီးသွွားရဖို့ရှိနေတဲ့အပေါ်မှာစိုးရိမ်မှုတချို့ရှိနေကြပါတယ်။ဒီမိုကရက်တစ်ပါတီမြန်မာရဲ့ဥက္ကဋ္ဌဖြစ်သူဦးသူဝေကတော့အခုလိုအချိန်မှာနိုင်ငံရဲ့လေးထားရတဲ့သူနှုတ်ဦးပြည်ပခီးသွွားမယ်ဆိုတာကိုသူ့အနေနဲ့အနေငယ်စိုးရိမ်မိတယ်လို့ပြောပါတယ
်။ယူဖြစ်တင်တာကတော့တိုင်းပြည်မှာအရေးကြီးတဲ့ခေါင်းဆောင်များဟာအရေးတိုင်းပြည်မှာအခက်အခဲတွေတွေ့နေတဲ့ကာလမှာတော့သူတို့ကတိုင်းပြည်မှာပဲရှိနေတာပေါ့နော်။ဒီကြီးတွေကလည်းဒီလိုပဲသူချိန်ပြီးသားအာတော့မှပဲဒီအချင်းချက်တွေကိုဖြတ်ပြီးတော့ဟိုတက်ဆိုင်ရအခြေအနေတွေဖြည့်ရှင်းဖို့အရေးဦးစားပေးတာပေါ့နော်တခုတော့ရှိတာပေါ့ကျွန်တော်တို့အခုတိုင်းပြည်မှာညာဆိုလို့ရှိရင်သမရာကြီးကသူကဟိုတိုင်းပြည်အတွက်ကိုမိပြောကြားတဲ့မိန့်ဝန်းရှိတာပေါ့နော်သူပြောတာတော့ကျွန်တော်တော့ကြိုက်ပါတယ်ကောင်းပါတယ်အားလုံးအေးစေးဖြစ်သွားဖို့ပေါ့နော်အကယ်၍များအဲ့ဒီဟာကြောက်မှုလို့လူတွေကလည်းအေးတန်းဖြစ်သွားမယ်နောက်ပြီးတော့လည်းသူအစိုးရကလည်းဒီကိုကလေးချာလေးယူတဲ့ဆိုင်နဲ့ထားမယ်ဆိုရင်တော့တိုင်းပြည်ညီသွားပါပေါ့နော်အဲ့လိုညီသွားလို့သွားရင်တော့လည်းအဲကောင်းပါလေတိုင်းပြည်ကျွတ်သွားတာပဲပေါ့နော
်နိုင်ငံတော်သမ္မတဟာအခုတစ်ချိန်သွားရောက်မယ်ခီးစဉ်နဲ့ဆိုရင်တရုတ်နိုင်ငံကိုသူ့ရဲ့သမ္မတသက်တမ်းအတွင်းမှာ၃ချိန်မြောက်သွားရောက်မယ်ခီးစဉ်လည်းဖြစ်ပါတယ်အမျိုးသားဒီမိုကရေစီဘွဲ့ချုပ်ဥက္ကဋ္ဌလည်းဖြစ်ပြည်သူ့တော်ကိုယ်စားလှယ်လည်းဖြစ်တဲ့ဒေါအောင်ဆန်းစုကြည်ရဲ့ဂျပန်ခီးစဉ်ဟာဧပြီလ12ရက်နေ့မှာစတင်မှာဖြစ်ပေမဲ့ဘလောက်ကြာမယ်ဆိုတာကိုတော့မသိနိုင်သေးဘူးလို့ဥညံဝင်းကပြောထားတာပ
ါကျွန်တော်ပြန်တဲ့ရက်တွေတော့မသိဘူး12ရက်နေ့ညောင်ဝတ်ဆက်မယ်လို့သိရပရိုဂရမ်တော့မသိဘူးအဲ့ဒါကဟိုအင်ရှင်ကစီစဉ်မှာပဲဒီဘက်မှာလည်းနီးရင်တော့သူပြောမှာတော့မပြောတော့ဘူ
းအခုလို့ခေါင်းဆောင်နှစ်ဦးဟာတိုင်းပြည်မှာအနေငယ်မငြိမ်မသက်ဖြစ်နေပေမဲ့ပြည်ပနိုင်ငံတွေကိုတွားဖို့ဆုံးဖြတ်တာဟာသူတို့မှာယုံကြည်မှုတွေရှိလို့တွားရတာဖြစ်နိုင်တယ်လို့ရှန်တိုင်းသားမြတ်ဒီမိုကရေစီအဖွဲ့ချုပ် SNLD ဥက္ကဋ္ဌဦးခွန်ထွန်းကပြောပါတယ
်။ဟုတ်ကဲ့ဒါတော့ဒီလိုပဲဖြစ်နေမှာပဲလေဗမာရဲ့တမိုင်းကျောင်းကလည်းဒီလိုပဲလေရိုးကတော့ဖြစ်နေပါပဲ။အဲဒါတော့တွားတာလည်းတော်တော်များပါပဲဒါသူကဖြစ်တော်ပဲရှိလို့တွားတယ်။လို့ဆိုတော့တို့မှလည်းဆိုးနေရတယ်ဒါပေမဲ့လို့တော့ဦးတယ်တကူပဲရှိတယ်ပြောလို့မရတာတော့ချက်ပြည့်ပဲလည်းပြောလို့မရချက်ပြည့်တော့ကလည်းထိုးနေ
တယ်ဗျတမရနဲ့ဒေါအောင်ဆန်းစုကြည်တို့ခီးသွားပေမဲ့လည်းပြည်ရင်းမှာရှိနေတဲ့ပြည်သူလူထုအနေနဲ့ကိုယ်လုံခြုံရေးအတွက်အမြဲတည်ရှိရှိနဲ့နေထိုင်မယ်ဆိုရင်ပြဿနာတွေဖြစ်လာနိုင်မှုကနည်းပါတယ်လို့နိုင်ရေးကွန်ကြီးမှုအသင်းဥက္ကဋ္ဌဦးကျော်သူကပြောပါတယ
်ဒါကတော့မလားနိုင်ရေးတော်အုပ်ချုပ်တဲ့သမဇာဟိုဒေါအောင်ဆန်းစုကြည်ကဒါအောက်ရှိဦးအောက်ကရှိတဲ့ဒီသက်ဆိုင်ရာလုံခြုံရေးစုကျောင်းတော်ပိုင်းကိုအာဒီလည်းတော့ဒီကနေ့ဒီကနေ့ရောအချုပ်ပဲဝေးကြီးနေကြီးဆုံးဒီလိုပုံစံပေါ့ဒီပါလေဒါကောင်းကျန်းကြီးဒီတော့ပါပါဒင်းတင်နေတော့ပါဒါအစင်းအုပ်စုရတဲ့အနာဆိုင်ကဒီလိုနဲ့အဒီသာတော့ဒီလိုလူတွေဒီဒီထိုင်ကြရတယ်ကိုရှိတယ်ကိုဒီလိုရေးကြည့်ပါလေ
ဒေါ်ဆက်စုကြီးဟာဂျပန်နိုင်ငံကိုတွားရောက်မဲ့ခီးစင်မှာမြို့တော်တိုကျိုကိုတွားရောက်มาဖြစ်တဲ့အပြင် 1985-1986 ကာလများကသူမပညာသင်ကြားခဲ့တဲ့ကျိုတိုမြို့ကိုလည်းလည်ပတ်มาဖြစ်ပါတယ်။နိုင်ငံတော်သမ္မတဦးသိန်းစင်ရဲ့တရုတ်ပြည်ခီးစင်ကတော့တရုတ်နိုင်ငံကထိပ်ပိုင်းခေါင်းဆောင်တွေအပြောင်းအလဲဖြစ်ပြီးချိန်မှာပထမဆုံးတွားရောက်လည်ပတ်တဲ့ခီးစင်တစ်ခုလည်းဖြစ်ပါတယ်။သမ္မတဦးသိန်းစင်နဲ့ဒေါအောင်ဆန်းစုကြည်တို့တွားရောက်မဲ့တရုတ်နိုင်ငံနဲ့ဂျပန်နိုင်ငံနှစ်နိုင်ငံဟာဆိုရင်မြန်မာပြည်နဲ့ထိတွေ့ဆက်ဆံမှုအများကြီးရှိတဲ့နိုင်ငံတွေလည်းဖြစ်ပါတယ်။တရုတ်နိုင်ငံဟာဆိုရင်စစ်ကောင်းဆောင်တွေလက်ထက်မှာမြန်မာနိုင်ငံနဲ့ဆက်ဆံရေးကောင်းမွန်ခဲ့ပြီးတော့ပြည်တွင်းမှာလည်းစစ်တပ်နဲ့အတူပူးပေါင်းပြီးစီးပွားရေးလုပ်ငန်းတွေကိုလည်းအမြောက်အမြားရင်းနှီးလုပ်ကိုင်နေကြတာပါဂျပန်နိုင်ငံကတော့မြန်မာနိုင်ငံရဲ့အစိုးရတက်လက်ထက်မှာပြည်ပြင်ပြောင်းလဲရေးလုပ်ငန်းစဉ်တွေကိုအစဉ်တစိုက်တွန်းအားပေးကူညီဆောင်ရွက်နေတဲ့နိုင်ငံတစ်ခုလည်းဖြစ်ပါတယ်မကြသေးခင်တုန်းကဆိုရင်ဒီမိုကရေစီရေးလူ့ခွင့်ရေးတွေမှာပိုပြီးတိုးတက်ဖို့အတွက်မြန်မာနိုင်ငံကတင်ရှိနေတဲ့ကျွေးမီတွေကင်းအောင်ကူညီဆက်ပေးခဲ့တဲ့နိုင်ငံတစ်နိုင်ငံလည်းဖြစ်ပါတယ်ခင်ဗျာ